ဟုတ်ကဲ့အခုလက်ရှိအမေရိကန်ဒီမိုကရက်ပါတီသမ္မတဥဘမအစိုးရကမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့သူကမြန်မာအစိုးရကိုဖြောင်းပြတဲ့နီလန်းကိုတုံးသွားတယ်အရင
်
ဂျော့ဘုရှ်အစိုးရနဲ့မတူဘဲနဲ့အဲ့တော့ဥဘမအစိုးရရဲ့ဖြောင်းပြတဲ့နီလန်းဟာအောင်မြင်တယ်လို့အဘတို့ယူဆသလားဗျအ
ဲ့ဒါတော့တတိကြီးမားစွာနဲ့ဆက်လက်ပြီးတော့အကောင်းမြင်သဘောပဲထားရအောင်မထင်ပါရဲ့ဗျာဘာဖြစ်လို့ဆိုတော့သူလေးပြန်ပေါ်ကနေပြောတော့ဆက်စင်နဲ့ပြောတာတွေသူတို့ statement ထုတ်တာတွေမှာတော့ဟိုသူတုတ်တဲ့ရောင်ရဲ့အလင်းရောင်ဟာမိတ်တုတ်မိတ်တုတ်တော့မြင်လာရပြီပေါ့ရှင်းဆက်ပြီးတော့တုတ်တဲ့ကောင်းပေါ်နဲ့ပြတ်တမှုတွေရှိသွားတယ်ဆိုရင်ဖြစ်ရင်ပုံမှုပြီးတော့ကဒီကျွန်တော်မြန်မာနိုင်ငံတဲ့ကသူတို့နဲ့ပို့ပြီးရင်းနှီးနှီးနဲ့ထဲထဲဝင်ဝင်ဆက်ဆံပြီးတော့ပို့သွားခြင်းနဲ့လက္ခဏာတွေပြလာတဲ့ဟာကြောင့်လည်းရှိတယ်ပေါ့
အမေရိကန်အစိုးရအနေနဲ့ဒီမြန်မာအစိုးရနဲ့ဆက်ဆံရေးကောင်းကျင်တာဟာမြန်မာအစိုးရနေပြီးတရုတ်ရဲ့အနီးကပ်ဆုံးမိတ်ဆွေဖြစ်နေတဲ့အတွက်အမေရိကန်ကနေမြန်မာအစိုးရကိုသူတို့ပဲဆွဲယူလိုက်တာရောမဖြစ်နိုင်ဘူးလားဗျ။အ
ဲ့တော့ဗျာနိုင်ငံကြီးတခုအနေနဲ့ကတော့သူနဲ့သဟဇာတာဖြစ်နေအောင်ဖြစ်နေတဲ့ဖြစ်အောင်တော့လုပ်ပစ်ဆိုတဲ့ဥစ္စာတဘာဝပဲလေ။အဲ့တော့တိုးတိုးလည်းပဲအဲဒီတရုတ်နဲ့ဆက်ဆံတဲ့အခါကျတော့မြန်မာနိုင်ငံအနေနဲ့ကတော့အခုအစိုးရအနေနဲ့ဆက်ဆံနေတဲ့ကိစ္စရကတော့ဖြစ်ရင်တရုတ်နဲ့ပတ်သက်လို့ဆောင်ရွက်တဲ့အာမားတော့အများကြီးထဲထဲဝင်ဖြစ်နေတာပေါ့နော်ရှိတယ်လေဒါတော့တဘာဝပဲလေမြန်မာနိုင်ငံကတော့မဟာဗျူဟာမြောက်ဖြစ်နေတာကိုဖြစ်နေဆိုတဲ့အပြည့်ကြောင့်ပေါ့လို့တော့အဲဒါသူတို့စူးစမ်းပြီးတော့အစိုးရနဲ့ပို့ပြီးတော့ချင်းကပ်လို့ရနိုင်တဲ့အာနီလန်ရပြီးတော့အပြင်ဒီမိုကရေစီအသုတွေပို့ကောက်လို့မဆိုတဲ့လုတ်တဲ့ဟာတဘောပဲ
အရင်စစ်အေးတိုက်ပွဲကာလတုန်းကအမေရိကန်ဟာဆိုဗီယက်ရုရှားကွန်မြူနစ်အုပ်စုကိုအဓိကနိုင်ဖို့အတွက်လူခွင့်ရေးကိစ္စတွေကိုရှေ့တန်းကိုတိတ်မထားနိုင်ခဲ့ဘူးအခုလဲတရုတ်နဲ့အမေရိကန်ဟာအတိုင်းအတာတစ်ခုထိစစ်အေးတိုက်ပွဲဖြစ်နေတဲ့ဒီအခုကာလမှာဆိုပိုဆိုးပါတော့တရုတ်ကိုဖိအားပေးဖို့အတွက်မြန်မာအစိုးရကိုဆွဲဆောင်တာစီးယုံတာလုပ်တဲ့အခါမှာဒီမိုကရေစီအရေးဟာဒုတိယနေရာရောက်သွားတာမျိုးရောဖြစ်မသွားနိုင်ဘူးလား
ဒါမဖြစ်နိုင်ဘူးလို့ကျွန်တော်တို့ထင်ပါတယ်ခင်ဗျာဘာဖြစ်လို့လဲဆိုတော့ကဒီကျွန်တော်မြန်မာနိုင်ငံအနေနဲ့ကလည်းပဲအေဒီနာချင်းကောင်းနိုင်ငံပြည်သားစွာအားလုံးကြည့်တဲ့နိုင်ငံနဲ့ချစ်ချည်ချင်းနေစွာပဲနေသွားမှာပဲလေ။နောက်ပြီးတော့တရုတ်ကလည်းပဲအရင်ပြုတ်လည်းမဟုတ်တော့ဘူးလေ။တို့ကကမ္ဘာရဲ့ကျွန်တော်တို့အဝင်ဝိုင်းနဲ့မှပါလာပြီးတော့ကမ္ဘာရဲ့ငြိမ်းချမ်းရေးကိုလိုအပ်မဲ့အပိုင်းတွေဖြစ်လာတဲ့အတွက်ဖြစ်တာကြောင့်မို့လို့ဒီလိုပရိယေမျိုးနဲ့လုပ်မယ်ဆိုလို့ရှိရင်တော့အကျိုးရှိမှာမဟုတ်ဘူးဆိုတာတို့တွေ့ကြပါပဲ။အဲ့တော့မြန်မာနိုင်ငံနဲ့ပတ်သက်တဲ့အပိုင်းမှာကျွန်တော်တို့မြန်မာမှာရှိနေတဲ့ခေါင်းဆောင်များအားလုံးတို့လည်းပဲအတွေ့အကြုံတွေအများကြီးရှင်းကျစ်လာပြီးဖြစ်တဲ့အတွက်ကျွန်တော်တို့အတုံးချခံပြီးလုံးကောသွားမယ်။အော်တို့တွေနိနာအောင်လုပ်ပြီးတော့တို့အမေရိကန်ကဒါနဲ့ပတ်သက်ပြီးတို့အချိုးကျစွတော့လည်းလုံးသွားတဲ့ဟာမျိုးလို့ခင်မြင်ရင်လည်းပဲအဲကျွန်တော်တို့ကဒါနဲ့ပတ်သက်တာအားလုံးကမြင်ရမှာပဲတွေ့ရမှာပဲ။အဲကျွန်တော်အတုံးချခံတဲ့အထီးတော်တွေဖြစ်သွားနိုင်ကြကြောင်းလည်းကျွန်တော်မရှိဘူး။အပြင်ဘဒေါ်စကြီးကိုရင်ကလည်းအပလန်ချင်းချင်းလင်းလင်းခင်းနေတာလားမြင်တာသိတာတက်တက်ချက်တက်နောက်ပြီးတော့အမနာမဲကျွန်တော်အကင်းပါတဲ့ကျွန်တော်တို့ဆောင်ရွက်နေမျိုးထက်ပြတဲ့မျိုးသူပဲအဲဒါဗမာနိုင်ငံရှိတဲ့ဒီမိုကရေစီအင်အားစုကိုနောက်ပိုင်းပို့ပြီးတော့အမေရိကန်ဟာတရုတ်တဲ့အကျိုးရှိအကျိုးလုပ်သွားတဲ့ဆိုတာမျိုးကိုချင်းမြင့်တဲ့သဘောတော့ရှိမယ်လို့ကျွန်တော်တို့မယုံကြည်ဘူးခင်ဗျအဲ့လိုလုပ်လို့လည်းဖြစ်မယ်မဟုတ်ပါဘူးခင်ဗ
ျလက်ရှိ2008ဖွဲ့စည်းပုံအရဆိုရင
်
25 ရာခိုင်နှုန်းစစ်တပ်ကယူထားတဲ့85ရာခိုင်နှုန်းရှိမှဒီအခြေခံဥပဒေကိုပြောင်းလဲခွင့်ရှိတယ်ဆိုတာအတိအကျဖွင့်ထားပါတယ်ဒါပေမဲ့တချို့လေးလာသူတွေကတော့မြန်မာအစိုးရနဲ့ NLD ရဲ့အကြားမှာအမေရိကန်ကဂျားကနေဝင်ပြီးတော့ဂရီးကဝတ်တွေနားလည်မှုရှိအောင်ဆောင်ရွက်ပေးထားတာရှိတယ်ပြောဆိုနေတာတွေကြားနေရပါတယ်ခင်ဗျအဲ့ဒါနဲ့ပတ်သက်ပြီးတော့အဘဦးတင်ဦးရဲ့အမြင်လေးသိပြရစီခင်ဗ
ျဘာဂတိပေးလို့ဘာဂတိလုပ်တယ်ဘာမှမရှိအဲ့ဂရီးကဝတ်ဆိုတာကပြုတ်ဝှက်ထားလို့ရတာမှမဟုတ်ဘူးပြောအမေရိကန်ကတော့ခုနပြောလို့ဗျဒီမိုကရေစီနိုင်ငံတစ်ခုအနေနဲ့သူကဒီမိုကရေစီဖြစ်ဖို့အတွက်ဆောင်ရွက်ပေးစရာရှိတယ်နဲ့ပတ်သက်လာရောက်ကူညီဆောင်ရွက်ပေးတာကိုတော့ကျွန်တော်တို့ကလက်ခံမယ်ကြိုဆိုရမယ်ဒါလို့ရှိတာပေါ့တစ်ခုနောက်တစ်ခုကလည်းပဲဒီကိစ္စနဲ့ပတ်သက်လို့ကျွန်တော်တို့ဝေးကြတဲ့ကိစ္စဟာဒီတိကျကျွန်တော်တို့အတွေ့အချက်နဲ့စွန့်ရတဲ့သဘောပဲခင်ဗျာဒီလူလူကဒီစဉ်းစားဖို့ပါတိုက်ရဲ့ပါဝင်လာလို့ရှင်းလဲအောင်မြင်ကြမှာပဲမပါဝင်လာရင်လည်းပဲဒါနဲ့ပတ်သက်တာအားလုံးကတိုက်ပြီးကကြမှာလို့ပဲအောင်မြင်ရမှာပဲ
โอเคป่ะเจื้อสู้อ่ะป่ะครับเนี่ย
โอเค